Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် March 16ရက်နေ့ဗုဒ္ဓဘူးနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းရဲ့အစီအစဉ်မှုကကျမစုမမရှင်
။ကျမရေသနာကြပါရှင်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ချိန်ကြားနေလာပြီဖြစ်တဲ့စစ်ဆန်ညှိနှိုင်းမှုတွေကနေသဘောတူညီချက်တွေရယူနိုင်ဖို့ဆက်ပြီးတော့ကြိုးပမ်းနေရတဲ့အမျှအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry နဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးတို့ဆွစ်ဇာလန်မှာဒီကနေ့ထပ်ပြီးတော့တွေ့ဆုံပါတယ်။နေပြည်တော်ကိုရောက်နေတဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ဒီကနေ့မနက်မှာပဲတွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညနေမှာပြောပြဖို့ရှိပါတယ်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့မြမတက်နဲ့ဆိုရတက်ကြားဒီကိုကန်တက်တွေနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာတရုတ်နိုင်ငံရဲ့ပိုင်နက်ထဲကိုကြီးစံကြလို့တရုတ်နိုင်ငံသားတချို့သေဆုံးခဲ့ရတဲ့ဖြစ်ရပေါ်မှာဒီကျဲချခဲ့တဲ့ဘုံဟာမြမတက်မတော်လီရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်ဆိုတာကိုတရုတ်ဆိုရကအခုလိုတုံ့ပြန်လိုက်ပါတယ
်缅甸军机炸弹造成中方人员伤亡
နောက်ပိုင်းမှာကိုကန့်တိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုပါအပြည့်အစုံနားဆင်ရဖို့ရှိပါရရှင်။ဆက်ပြီးတော့လည်းဒီလေဗရောင်းတောင်ကျင်းနီစီမံကိန်းအကြမ်းဖက်ပြီးတော့ဖြိုခွဲခံခဲ့ရတဲ့အချိန်တုန်းကတန်ဃာတော်တွေမီးလောင်ဒဏ်ရာရခဲ့တဲ့အပေါ်မှာအာဏာပိုင်တွေကိုတန်ဃာတော်တွေဘက်ကတရားစွဲဆိုသွားဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေနဲ့အတူဆန္ဒပြသတင်းယူတဲ့သတင်းသမားတွေကိုပြစ်မှတ်ထားပြီးတော့နှိပ်ကွပ်လာမှုကိုစန့်ကျင်တဲ့အနေနဲ့အစိုးရသတင်းမဖော်ပြရေးလှုံ့ဆော်မှုဒီကနေ့မှစတင်လိုက်တယ်ဆိုတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုညင်ဝင်းအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အချိန်ကြာနေလာပြီဖြစ်တဲ့စစ်ဆန်ညှိနှိုင်းမှုတွေကနေသဘောတူညီချက်တွေရယူနိုင်ဖို့အတွက်ဆက်ပြီးတော့ကြိုးပမ်းနေကြတာနဲ့အများအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့အီရန်နိုင်ငံသားရေးဝန်ကြီး Mohammed Javad Zarif တို့ဆွစ်ဇာလန်နိုင်ငံမှာဒီကနေ့တင်းနှင်းလာနေမှာပဲထပ်ပြီးတော့တွေ့ဆုံခဲ့ကြပါတယ်တနင်္ဂနွေနေ့ကနောက်ဆုံးတစ်ကြော့ပြုလုပ်သွားခဲ့တဲ့ဆွေးနွေးပွဲမှာတော့ Mr. Kerry, Mr. Zarif တို့နဲ့အတူနှစ်ဖက်စလုံးကကျွမ်းကျင်သူတွေနဲ့တန်တမန်တွေလည်းပါဝင်ခဲ့တာပါအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးအရာကန့်သက်အရေးယူမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့သာလှုံ့ဆော်သွားဖို့အာမခံရမယ်။နှစ်ဖက်အခြေခံသဘောတူညီချက်တစ်ချက်ရယူဖို့အတွက်သတ်မှတ်ထားခြင်းဒီနေ့နှစ်ပတ်ပဲလိုတော့တာဖြစ်ပါတယ်။နောက်ဆုံးညနိုင်မှုခက်ခဲနေတဲ့ကိစ္စရပ်တွေဟာလုံထုံးလုံနီးဆိုင်ရာထက်နိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။လုံထုံးလုံနီးပိုင်းအယူအဆတွေမှာကွဲလွဲမှုတချို့ရှိနေသေးပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်ဆိုတာကမ္ဘာကိုတက်တည်ပြဖို့ခတိပေးထားတဲ့အတိုင်းနိုင်ငံရေးအရအဆုံးဖြတ်လှုံ့ဆော်ရမယ့်နေရာမှာညှိနှိုင်းမှုခက်ခဲနေတယ်လို့မစ္စတာကယ်ရီက CBS ရုပ်မြင်သံကြားရဲ့ Face the Nation အစီအစဉ်မှာပြောကြားသွားပါတယ်ရှင်
လူထောင်နဲ့ကြည်တည်ဆုံခဲ့တဲ့စီးရီးယားပြည်တွင်းစစ်9နှစ်တည်းဝင်လာခြင်းမှာပြည်ပကကိုအဆုံးသတ်နိုင်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုအကောင့်ထဲပို့ဖို့ဆိုရင်စီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့အပေးယူလုပ်ရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတနင်္ဂနွေနေ့ CBS ရုပ်သံလွှင့်ဌာနနဲ့ပြုလုပ်တဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာပြောဆိုသွားပါတယ်။ဒါပေမဲ့ဘယ်လိုအပေးယူလုပ်မယ်ဆိုတာကိုတော့ Mr. Kerry ကပြောမသွားပါဘူး။နောက်ဆုံးတော့တန်နမန်ရင်းနီလန်းတွေအတိုင်းကျွန်တော်တို့စိစက်ညှိနှိုင်းမှုတွေလှုပ်သွားရမှာပါလို့မစ္စတာကယ်ရီကပြောပါတယ်နိုင်ငံရေးအဖြစ်တကူထွက်လာဖို့လူတိုင်းကစိတ်ပန်းဖြတ်ထားတယ်ဆိုတာကိုသမရအာဆတ်ရှင်းလင်းသိအောင်လုပ်ဖို့လိုတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ကျွန်တော်တို့မဟာမိတ်တွေရဲ့ကြိုးပမ်းမှုကြောင့်အာဆတ်ပေါ် PR တွေတိုးလာမယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်လို့သူကပြောတာပါပြည်တွင်းရောပြည်ပကပါသမရအာဆတ်ကိုစောင့်ကြည့်ပြစ်တင်နေပြီးအဲ့ဒီတည်းမှာသူရဲ့လူအခွင့်အရေးချိုးဖောက်မှုတွေလည်းပါဝင်ပါတယ်ပြီးခဲ့တဲ့၄နှစ်အတွင်းစီးရီးယားမှာအစိုးရနဲ့အတိုက်ခံသဘုံတွေကြားဖြစ်ခဲ့တဲ့ပြည်တွင်းစစ်ကြောရော IS သွေးကြွတွေရဲ့လက်ချောက်ကြောက်ပါစီးရီးယားပြည်သူ2000ကျော်သေဆုံးခဲ့ရတယ်လို့တန်းနဲ့ချီပြီးနေအိမ်ဆွန့်ခွာထွက်ပြေးကြရတာကြောင့်တန်းပြည်လည်းအတော်ကိုပျက်စီးသွားခဲ့ပါတယ်စီးရီးယားမှာရှိတဲ့ IS သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ပေမဲ့ဒါဟာအထောက်ကူမဖြစ်ဘူးလို့မနစ်တုံးကဥရောပမီဒီယာတခုနဲ့တွေ့ဆုံမေးမြန်းခန်းမှာသမရအာဆတ်ကပြောပါတယ်ဒီလေကြောင်းထိုးစစ်ဆင်မှုတွေဟာတိတာတဲ့အကျိုးသက်ရောက်မှုတွေရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်
Ukraine နိုင်ငံကနေပြီးတော့ Crimea ကျွန်းဆွယ်ခွဲထွက်ပြီးတော့ Russia နိုင်ငံနဲ့ဝင်ရောက်တာကိုအတိအမှန်မပြုဘူးလို့ EU ဥရောပသမ္မတကဒီကနေ့ပဲထပ်ပြောသွားခဲ့ပြီးတော့အဲ့ဒီဒေသမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်မှာစိုးရိမ်မိတယ်လို့ဆိုပါတယ်။အဲ့လိုမျိုးနယ်မြေခွဲထွက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Federica Mogherini ကပြောပြီးတော့အဲ့ဒီဒေသမှာစစ်အင်အားဖြည့်တင်းနေကြတာကိုလည်း EU ကစိုးရိမ်မိကြောင်းဆက်ပြောပါတယ်။တချိန်တည်းမှာပဲရုရှားရင်းသဘုံတွေကိုနှိမ်နှင်းဖို့အနောက်နိုင်ငံတွေရဲ့အကူအညီရရှိအောင်လှုပ်ဆောင်တဲ့ဒီယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာဂျာမနီနိုင်ငံကိုရောက်ရှိနေပြီးတော့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေပါတယ်။ဆွေးနွေးပွဲတွေရဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောတာမရှိပါဘူး။ရုရှားအစိုးရကထောက်ကူပေးနေပြီးတော့ရုရှားနယ်စပ်နာမှာဖြစ်ပွားနေတဲ့တနှစ်နီးပါးကြာပုံကံမှုတွေကိုနှိမ်နှင်းမှုအတွက်ယူကရိန်းအစိုးရကိုလက်နက်ထောက်ပံ့တာနဲ့ပတ်သက်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဗော်ဒါစတိုင်မီယာကအရင်သတင်းဘက်ကပဲသတိပေးသွားပြီးတဲ့နောက်မှာယူကရိန်းနဲ့ဂျာမန်ခေါင်းဆောင်တွေအခုလိုမျိုးဆွေးနွေးပွဲပြုလုပ်တာပါယူကရိန်းကိုဒီလိုမျိုးသာလက်နက်တွေထောက်ပံ့နေမယ်ဆိုရင်သူတို့ပဋိပက္ခကထိမနိုင်သိမရဖြစ်သွားလိမ့်မယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးကအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကိုအရင်တစ်ပတ်ကရောက်လာတော့မှပြောသွားတာဖြစ်ပါတယ်။အမေရိကန်တို့ကယူကရိန်းအတွက်လက်နက်တွေထောက်ပံ့မှုဘလို့ကိုမဆိုဂျာမနီရောပြင်သစ်ရောကမထောက်ခံဘူးလို့ဂျာမန်နိုင်ငံသားရေးဝန်ကြီးနဲ့တခြားဥရောပသမ္မတအရာရှိတွေကသတိပေးထားပါတယ်။ဒီယူကရိန်းပြည်ပခါမှာရုရှားကပါဝင်နေတာအတွက်ရုရှားအစိုးရကိုစီးပွားရေးတန်ခတ်ပိတ်ဆို့မှုထပ်ပြီးတော့ပြုလုပ်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီသတင်းဘက်ကကျင်းပမဲ့အစည်းအဝေးမှာဥရောပသမဂ္ဂခေါင်းဆောင်တွေဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင
်။ဘရာဇီးအစိုးရရဲ့အကျင့်ပြတ်ချက်ဆမှုနဲ့ပတ်သက်လို့သမရဂျူမာဟူဆက်နှုတ်ထွက်ပေးဖို့တင်းငွေမနေတုန်းကမြို့အတော်များများမှာတောင်းနေကြတဲ့ဘရာဇီးပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံပိုင်ရေနံကုမ္ပဏီ Petrobras အမှုကိုဘရာဇီးမှာအကြီးဆုံးလက်စားမှုအဖြစ်အစိုးရရှိနေတွေကပြောဆိုနေကြပြီးဒီအမှုကိုအတန်တိတ်သွားအောင်လုပ်ခဲ့တဲ့ဘရာဇီးသမရမစ်ဟူဆက်ကိုလူတွေကဒေါသထွက်နေကြပါတယ်။နိုင်ငံရဲ့အကြီးဆုံးစောက်လုပ်ရေးကုမ္ပဏီတစ်ခုက Petrobras ရေနံကုမ္ပဏီရဲ့လုပ်ငန်းကွန်ထရိုက်အတော်များများကိုရဖို့အစိုးရကိုအနည်းဆုံးဒေါ်လာတန်း800လက်ငွေပေးခဲ့တယ်လို့အခြားအထောက်ပံ့တွေလည်းပေးခဲ့တာကြောင့်ဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးသမဏနဲ့နှီးဆက်တဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ Petrobras ကုမ္ပဏီရဲ့အမှုဆောင်ဒါရိုက်တာဟောင်းတချို့ကိုလည်းခေါ်ယူစစ်ဆေးနေပါတယ်။အခုချိန်ထိဘယ်သူမှဝန်မခံသေးပေမဲ့ကုမ္ပဏီလက်ထောက်တွေအထက်လွှတ်တော်အမှတချို့ကတော့လက်စားမှုမှာပါဝင်ပတ်သက်နေတာတွေ့ရပါတယ်။သမရမစ်ဟူဆက်ဟာတချိန်က Petrobras ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်ခဲ့ပေမဲ့သူ့ကိုတော့စုံစမ်းစစ်ဆေးတာမျိုးမရှိသေးပါဘူး။ Petrobras ကုမ္ပဏီအဂတိလိုက်စားမှုကြောင့်ဘရာဇီးမှာငွေကြေးဖောင်းဖောက်မှုမြင့်လာတယ်လို့စီးပွားရေးအခြေအနေရင်လာတဲ့ဒဏ်ကိုလည်းသမရမစ်ဟူဆက်ရင်ဆိုင်နေရပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကားနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာတရုတ်နိုင်ငံကလာရောက်ပြီးတော့ရင်းနှီးမြှုပ်နှံတဲ့လက်ပတောင်းကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြသူတွေကို2012ခုနှစ်ကရဲကနှိမ်နှင်းငယ်တုံးမီးလောင်ပုံးကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရသွားကြသူတွေထဲမှာပါဝင်တဲ့ဘုံကြီးနှစ်ပါးကမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနနဲ့ရဲချုပ်တို့ကိုတရားစွဲလိုက်ပါတယ်။လက်ပတောင်းတောင်ကျင်းနီစီမံကိန်းကိုစန့်ကျင်ဆန္ဒပြသူတွေကိုရဲက False Red မီးလောင်ပုံးသုံးပြီးတော့လူစုခွဲခဲ့တာကြောင့်ဘုံတော်ကြီးအပါတရားကြောမီးလောင်တံရရပြင်းပြင်းထန်ထန်ရရှိခဲ့တာပါအစိုးရအနေနဲ့ဒီလိုမျိုးမီးလောင်ပုံသုံးဆွဲတာကိုတရားဝင်တောင်းပန်ပြီးတော့မြေယာသိမ်းယူမှုတွေနဲ့ပတ်သက်လို့ပြေလည်အောင်ဖြေရှင်းပေးဖို့အတွက်တရားစွဲတဲ့ဖုံးတော်ကြီးတွေကတောင်းဆိုထားပါတယ်ရဲတွေရဲ့နှိမ်နှင်းမှုအတွင်းမှာထိခိုက်ခဲ့ရတာတွေကိုဘယ်သူကမှတာဝန်မယူလို့အခုလိုတရားစွဲရတာဖြစ်တယ်လို့ဖုံးကြီးနှစ်ပါးကိုကိုးစားပြုတဲ့ရှင်နေဦးအောင်သိန်းကပြောပါတယ်ဒီဖုံးတော်ကြီးနှစ်ပါးမှာဦးတိတ်ခညာနာကခနာကိုရဲ့60ရာခိုင်နှုန်းမီးလောင်ခံခဲ့ရပြီးတော့ဦးဝိတ္တုဒ္ဒရဲ့ဒဏ်ရာကတော့အဲ့လောက်ထိမပြင်းပါဘူး။မီးလောင်ပုံးတံခံခဲ့ရတဲ့ဖုံးတော်ကြီးတွေက59ဦးဟာဒဏ်ရာဆိုးဆိုးရွားရွားရခဲ့ပြီးတော့ရေရှည်ကျန်းမာရေးစောင့်ရှောက်မှုလိုအပ်တာဖြစ်ပါတယ်။ လက်ပတောင်းတောင်ကျင်းနီစီမံကိန်းဟာမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်လက်နက်ကုမ္ပဏီဖြစ်တဲ့ China North Industry Corporation ရဲ့အခွဲဝမ်ပေါင်းကုမ္ပဏီတို့ရဲ့ဆက်ဆက်လုပ်ငန်းဖြစ်ပြီးတော့ဒေသခံတွေရဲ့လက်မြေဧကပေါင်း8000ရှိရာကျော်တင်ယူခဲ့သလိုရွာ၄ရွာကိုလည်းနေရာရွှေ့ပြောင်းခိုင်းခဲ့တာပါလက်ပတောင်းတောင်တပိတ်စခန်းတွေကိုတော့လုံခြုံရေးတပ်ဖွဲ့တွေကနှစ်ထောင်ဆယ်နှစ်ခုနှစ်နိုဝင်ဘာလကောင်မှာမိလောင်ပုံနေတဲ့အကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပါတယ်ရှင်
ဒီပြည်တော်ကိုရောက်နေတဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ဒီကနေ့မနက်10:00ကြီးသမ္မတရဲ့လေတော်နေအိမ်မှာတွေ့ဆုံခဲ့ပါတယ်အခုလောလောဆယ် KIO ကိုယ်စားလှယ်အဖွဲ့နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းတို့တွေ့ဆုံနေကြပါတယ်ဒါဟာ နီဘီရောမှာဒုသမရဒေါက်တာဆိုင်းမောက်ခန်းအခြားပြည်တော်စုဝန်ကြီးတွေနဲ့ကနဦးတွေ့ဆုံခဲ့ကြပါတယ်လက်ရှိမြန်မာအစိုးရကနှစ်ထောင်ဆယ့်တခုနှစ်မှာအစိုးရတာဝန်ယူပြီးနောက်နှစ်ထောင်ဆယ့်တဲ့ဇွန်လတည်းကစပြီးကချင်ပြည်ပခပြန်ပေါ်လာခဲ့တာအခုဆိုရင်၄နှစ်နီးပါးရှိသွားခဲ့ပါပြီနှစ်ထောင်ဆန်ငါးမတ်လဆက်ခွန်မနက်ဖြန်ဆက်တနာရီရန်ကုန်မြို့
UPWC NCCD ဆွေးနွေးပွဲအကြိုနေ့မှာဒီလိုတွေ့ဆုံမှုတွေပေါ်ကြိုးစားကြောင်းရန်ကုန်မြို့ကန်ဒီကပြောပါတယ်ပါကစ္စတန်နိုင်ငံလာဟိုးမြို့ကဖျားရှိခိုးကျောင်းတွေကိုအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့ပါတယ်တေဆုံးသူတွေရဲ့ဇာပနအခမ်းအနားတွေတဲ့နိုင်ငံတော်ဝန်ကခရီးရန်ကျောင်းတွေကိုဒီကနေ့ပိတ်ထားခဲ့တာပါလက်ဟိုးမြို့မှာခရီးရန်ဘာသာဝင်အများစုနေထိုင်တဲ့ယိုဟာနာ
မြောက်ဖြတ်ရွံ့ရွံ့မှရှိတဲ့ Vanuatu ကျွန်းစုကိုတိုက်ခတ်သွားတဲ့ဆိုင်ကလုန်းမုန်တိုင်းဟာကြုံမှုသမျှထဲမှာအဆိုးပါဆုံးဖြစ်ပြီးပေါင်းဝင်အနေထားဟာယောဂါကူးဆက်ပြန်ပွားမဲ့လက္ခဏာတွေရှိနေတယ်လို့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။တနင်္လာနေ့မှာအပျက်စီးတွေဒီလောက်များလိမ့်မယ်လို့မထင်တာမိဘူးဆိုတာကိုကမ္ဘာ့ကြက်ချင်ဒီအဖွဲ့ ICRC ရဲ့ Pacific ရုံးခွဲတာဝန်ခံကပြောပါတယ်ခင်ဗျာ။
ဗိုလ်တပုနဲ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုညံဝေးအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗိုလ်တပုနဲ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။လက်ပရောင်းတောင်တိုက်ပွဲမှာအာနာပိုင်နေဘက်ကမီးလောင်ပုံးသုံးပြီးဖြိုခွဲခဲ့တဲ့အပေါ်မှာတန်ဃာတော်တွေတရားစွဲဆိုတော့မယ်ဆိုတဲ့သတင်းကိုမတင်ပြခင်ပထမဦးဆုံးကိုကန့်သတင်းနောက်ဆုံးရအခြေအနေပြောပြပေးပါမယ်။တရုတ်နယ်နိမိတ်အတွင်းမြန်မာဘက်ကကျဲချခဲ့တဲ့ဘုံကြားရောက်ပောက်ကွဲပြီးတော့နှစ်ရက်အကြာဒီကနေ့မှာတော့ကိုကက်လက်နက်ကင်တက်အပေါ်မှာမြန်မာတပ်မတော်ကထိုးစစ်တွေကိုပြန်ပြီးတော့အရှိန်မြင့်တိုက်ခတ်နေပါဗျ။တချိန်တည်းမှာပဲဒီကနေ့မှာဘုံပောက်ကွဲခဲ့တဲ့တရုတ်နိုင်ငံတွင်းကဒေသကိုလည်းမြန်မာနဲ့တရုတ်အစိုးရပူးပေါင်းအဖွဲ့ကစစ်ဆေးမှုတွေလုပ်နေတဲ့တချိန်တည်းမှာပဲတရုတ်နိုင်ငံတွေကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာစစ်တပ်တိုက်လေရင်ကနေကျဲချခဲ့တဲ့ဘုံဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရားဝင်ပြောဆိုလိုက်ပါတယ်။ကိုကန့်ဒေသရဲ့စစ်ရေးအခြေအနေနဲ့တရုတ်မြန်မာနှစ်နိုင်ငံကြားနယ်စပ်လုံခြုံရေးဆိုင်ရာအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားတာနားဆင်ကြည့်ပါရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံယူနန်ပြည်နယ်လင်ချန်းခရိုင်တွင်ကတရွှေရှမ်းတူကျေးရွာအနီးမှာပြီးခဲ့တဲ့တောက်ချာနေ့ကမြန်မာဘက်ကချေချခဲ့တဲ့ဘုံပေါက်ကွဲပြီးတရုတ်အရသား5ဦးသေဆုံး10ဦးဒဏ်ရာရခဲ့တာပါဒီကိစ္စဖြစ်ပြီးနှစ်ရက်တိတိမြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တို့ကြားတိုက်ပွဲတွေငြိမ်သက်နေခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာပါတယ်တရုတ်နယ်စပ်နဲ့3မိုင်လောက်ပဲဝေးတဲ့လောက်ကင်မြို့ရဲ့အရှိတောင်ဖက်တုံရှမ်းဒေသတောင်ကုန်းတစ်ခုကိုမြန်မာအစိုးရကတနင်္လာနေ့တလင်လုံးနီးပါထိုးစစ်ဆင်နေတာဖြစ်တယ်လို့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကန်အဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်မနက်7နာရီလောက်ရစဖြစ်ပါတယ်ခင်ဗျခုတည်းထိပါပဲအဲ့ဒီတုံရှမ်းဒေသမှာပါကအေရီယာနဲ့အေရီယာတစ်ခုအနေနဲ့ပြောရပါတော့တုံရှမ်းကတော့တောင်ကုန်းဒေသပေါ့နော်အဲ့မှာကကျွန်တော်ထင်တယ်140ပတ်ဝန်းကျင်လောက်ဖြစ်မယ်သူကလောက်ကင်နဲ့ပြောရင်အရှိတောင်ပေါ့လောက်ကင်ရဲ့အရှိတောင်ပဲပေါ့လောက်ကင်ရဲ့အရှိမြောက်ဘက်မှာလဲရံဖန်ရခါတို့လက်နဲ့ကြီးနဲ့လမ်းလမ်းပစ်ပါတယ်ဒီနေ့တော့လေကြောင်းမတွေ့ရသေးဘူးဗျ
ဒီတောင်ကုန်းဟာဆိုရင်ပြီးခဲ့တဲ့တောက်ကြာနေတော့ကမြန်မာစစ်တပ်လေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့ဒေသတဝိုက်လေးဖြစ်ပါတယ်မြန်မာဘက်ကတိုက်ပွဲတွေကနေတရုတ်ဘက်ခြမ်းကိုဘုံကျရောက်ပောက်ကွဲခဲ့ပြီးတဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်အနီကိုတရုတ်ဘက်ကစစ်ရင်အလုံးရင်ချထားတာကြောင့်အခုကိုကန့်လက်နက်ကန်အဖွဲ့ရဲ့အနေအထားကတရုတ်စစ်တပ်နဲ့မြန်မာစစ်တပ်ကြားပိတ်မိနေတဲ့အခြေအနေဖြစ်တယ်လို့လည်းဦးထွန်းမြလင်းကပြောပါတယ်တချိန်တည်းမှာပဲတောက်ကြာနေထုံကမြန်မာဘက်ကချရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာတပ်မတော်လီရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟုန်လီကပြောဆိုလိုက်ပါတယ
်緬甸軍機炸彈造成中方人员伤亡，这个事实是清楚的。
你们他们那领啊，接下来朋友，第二批队的接下来是哪个了？先嘛嘞，我讲第二批嘛，那什么，部队生产是谁？如果第二批搞倒数，他来带，你们那个生产一波一波，谁来比批发嘞？我讲来生产是谁？我们三里吧。
တရုတ်မြန်မာနယ်စပ်ကိုကန့်ဒေသတွင်းမှာတိုက်ပွဲတွေဆင်နွှဲနေကြသူတွေအနေနဲ့တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုအလေးထားပြီးဒေသတွင်းမှာတည်ငြိမ်အချမ်းရေးကိုအမြန်ဆုံးဖော်ဆောင်ကြဖို့ကိုထပ်ပြီးတိုက်တွန်းတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟုန်လေးကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတနင်္ဂနွေနေ့တုန်းကလည်းတရုတ်ဝန်ကြီးချုပ်လီခတ်ချင်းကတရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးဖို့တရုတ်အစိုးရအနေနဲ့တာဝန်ရှိသလိုနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အချမ်းရေးအတွက်တရုတ်အစိုးရမှလုံနိုင်စွမ်းလည်းရှိပါတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့တရုတ်ဘက်ကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာအစိုးရစစ်တပ်လေရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်လို့ရည်ပြတ်ဝန်ခံထားတာမျိုးတော့မရှိသေးပါဘူး။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်တရုတ်ဘက်ကိုဘုံကြားရောက်ပောက်ကွဲပြီးအရက်သားတွေသေဆုံးဒဏ်ရာရတဲ့အပေါ်မှာစိတ်ထိခိုက်ရတဲ့အကြောင်းမြန်မာအစိုးရကပြောဆိုထားပြီးဒီကိစ္စမှာကိုကန့်လက်နက်ကန်တပ်ဖက်ကပါဝင်ပတ်သက်မှုရှိမရှိတရုတ်အစိုးရကိုယ်စားလှယ်အဖွဲ့နဲ့ပူးပေါင်းပြီးတော့စုံစမ်းဖော်ထုတ်မယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့အာဆီယံကာကွယ်ရေးဆိုင်ရာညီလာခံမှာလည်းမြန်မာကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေလင်ကတရုတ်နိုင်ငံတွင်ကိုမြန်မာဘက်ကဘုံကျပောက်ကွဲခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကရောမြန်မာတပ်မတော်ဘက်ကရောတရားဝင်ဖြေကြားမဲ့သူတော့မရှိပါဘူး။မြန်မာပြည်ရင်းစစ်ကြောင့်တရုတ်ဘက်ကိုနှစ်ကြိမ်တိုင်တိုင်ဘုံကျပောက်ကွဲခဲ့ပြီးနောက်မှာတော့တရုတ်ဘက်ကနေဆက်ဒေသမှာစစ်ရင်အလုံးရင်ချထားပြီးဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်တရုတ်နိုင်ငံသားရေးဌာနတရုတ်ကာကွယ်ရေးဌာနတို့ကမြန်မာအစိုးရကိုအသီးသီးသတိပေးခဲ့ကြပြီးလဲဖြစ်ပါတယ်ရှင်
မတင်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လက်ပရောင်းတောင်ဒီတပိတ်ကိုအကျန်းဖက်ပြီးဖြိုခွဲမှုမှာထိခိုက်ဒဏ်ရာရခဲ့တဲ့တန်ဃာတော်တွေအာဏာပိုင်ကိုတရားစွဲဆိုတဲ့သတင်းတင်ပြပေးပါမယ်လွန်ခဲ့တဲ့နှစ်နှစ်နိုဝင်ဘာလထဲမှာလက်ပရောင်းတောင်ကျင်းဒီစီမံကိန်းရပ်ဆိုင်ပေးဖို့ဆန္ဒပြတဲ့သူတွေကိုရဲကနေပြီးတော့အကြမ်းဖက်ဖြိုခွင်းမှုမှာဒဏ်ရာအများဆုံးရခဲ့တဲ့တန်ဃာတော်နှစ်ပါးကပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့ကိုတရားစွဲဆိုခဲ့ပါတယ်။အခုလိုမျိုးတရားစွဲဆိုမှုနဲ့ပတ်သက်ပြီးအစိုးရအာဏာပိုင်တွေရဲ့ကင်တွယ်မှုကနေဂုံတိုက်ခါရှိတဲ့အစိုးရတရက်ဟုတ်မဟုတ်သက်သေပြနိုင်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကပြောပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
လေဗရောင်းချင်းနီစီမံကိန်းအတွက်ဆန္ဒပြသူတွေကို2012ခုနှစ်နိုဝင်ဘာလ29ရက်နေ့ကရဲကအကြမ်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုတန်ဃာရောနှစ်ပါးကတရားစွဲဆိုခဲ့တယ်လို့ဒီဖြိုခွဲမှုမှာအများဆုံးဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာကပြောပါတယ်။
အဓိကအနေနဲ့ဒီစပိတ်ကိုဖြိုခွဲမယ်လို့စညာတယ်နော်ဒီတိုင်းမျိုးကြီးကိုပြောပြီးအဓိကတာပဲဆက်လက်ရဲနေပြီးတော့ဆက်လက်ဆီလောရတဲ့ပြည်မျိုးကိုရခိုင်နိုင်မယ်အမြတ်ကြပ်ပြီးတော့ပြောတာပါနော်။ဒါကဒီလိုပဲရအောင်ဒီနေ့ညတော့ကနှစ်ခါအကြည့်ကြပြည့်ရင်းပြေးလိုက်ဒီကချညာရရဒီနေ့အပေါ်ဒီနေ့အပိုင်းတစ်ပိုင်းရင်းပြီးတော့အူတိတ်ကြရေ။ဒီနေ့ပါတော့အကြည့်ကချညာရတာဆက်လာပါ။ဒီနေ့ညတော့ရောညာတော့အကြည့်တော့လေ။ဒီလိုဒီချိန်ကြီးရအူဒီအပိုင်းတွေကလည်းဒီစာတင်ကတော့ကခုနီးချိန်တွေရကြတော့ဒီကလည်းရပိုင်းနဲ့သာပြရမယ်ဒီလိုဒီလိုဒီနည်းနဲ့ဆိုရဲလို့ကျန်နေတာ။အဲဒီလိုမျိုးပါတော့ဒီကထားပြီးတော့ဘာသာရေးဆောင်ရွက်ဆဲတာ
။အဲ့ဒီအချိန်ကလက်ဘရောင်းဆန္ဒပြမှုကို First Press မီးလောင်ပုံတုံးပြီးဖြိုခွဲခဲ့တဲ့အတွက်ဒဏ်ရာသူတန်းကအပါတရားကျော်ရှိခဲ့တာပါ။ခန္ဓာကိုယ်ရဲ့60ရာနှုန်းကျော်မီးတင်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခါကိုအဲ့ဒီအချိန်ကဘန်ကောက်ကိုပို့ဆေးကုသပေးရုံကအထက်တာဝန်ရှိသူတွေလာရောက်ခဲ့ပေမဲ့နောက်ပိုင်းမှာဆက်သွယ်မှုမရှိတော့သလိုအခုထိအပြစ်ရှိသူတွေကိုအရေးယူတာမျိုးမရှိသေးတဲ့အတွက်အခုလိုတရားစွဲဆိုရတာဖြစ်ပြီးတာဝန်ရှိသူတွေရဲ့တာဝန်မဲ့လုပ်ရက်အတွက်ကိုယ်တိုင်ခံစားရသူအနေနဲ့တက်တည်ပြခြင်းနဲ့လို့လည်းပြောပါတယ
်။ကိုယ်တိုင်ခံစားရတာလေကိုယ်တိုင်ပဲဘောကဒီကြကြရင်းနဲ့ပြန်လဲလို့ရေးဆွေးနေတဲ့အဲ့ဒါ ကောင်းပြီနော်ဘဝချင်းတွေဒီလိုဝင်နေကြတယ်ဒီလိုမျိုးလည်းရတယ်ဆိုတော့ဒီဟာရတဲ့ပြည်ပြပြရာဤတဲ့ဒီခေါလန်ဒီမှာရှိတယ်ဒီမျိုးလာရတယ်ဆိုတော့ဒါရောက်ဆက်စည်းနေတယ်လေ
ပြည်ရေးဝင်ကြီးနဲ့ရဲချုပ်ကိုတရားဆွဲဆိုနိုင်မှုအတွက်သမရထံမှခွင့်ပြုမိန့်တောင်းခံဖို့လိုပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရတက်ဟာတရားဆွဲခွင့်ရှိတယ်လို့တရားဆွဲခံခွင့်လည်းရှိတာမို့ဒီမှုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေကိုကြည့်ပြီးအုပ်ချုပ်တဲ့အစိုးရတက်ဟာဂုဏ်သိက္ခာရှိမရှိသတ်မှတ်နိုင်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်
ဒီလိုတော့ねပြောရရင်သူတရားစွဲမယ်ဆိုတော့တရားဝင်ရှိတဲ့ဒီလိုမျိုးဝင်ကြီးနဲ့ရဲတပ်ကဒီလိုဝင်နေဖြစ်ပါတယ်။ဒီလိုဝင်နေတရားစွဲမယ်ဆိုတော့ကျွန်တော်ခုမေ့တောင်းရတယ်ဗျ။နိုင်ငံတော်သမ္မတကြီးပေါ့နော်။အဲဒီမှာတရားစွဲခွင့်တောင်းရတယ်။အဲဒီတရားစွဲမယ်နဲ့ဒီအမှုဖွင့်ရတာပေါ့ဗျ။အဲဒီဟာကဒီဘလောက်ခုလေးစားနိုင်တာလဲဆိုတာဖြစ်တဲ့ပေါ့ဒီဟာပေါ့။ဒီ2012ခုနှစ်လောကဖြစ်ခဲ့တာသံဃာပါတရားတော်ခံရကြအရှင်းရှင်းလေးလေးကြီးပါပဲ။သမ္မတကြီးဆက်ပြီးတဲ့ဒေါက်ဆန်းစုကြီးရဲ့အခြေခံကရတယ်ပဲ။ဒီလိုတိုင်းရတာဒီဟာရဲတပ်ဖွဲ့ကလုံးလုံးမြင်ပြီးမလုပ်ခဲ့ဘူးဆိုတာမျိုးတွေပေါ်တာပေါ့ဗျာ။ဒါမျိုးတွေကရည်ရွယ်မှာပေါ့ပြစ်လို့ခွင့်ပေးလို့ပြရမှာဗျာ
။တရားဆွဲဆိုနိုင်မှုအတွက်ပထမဆုံးရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပေမယ့်အခုအမှုကိုလက်မခံသလိုအလားတူတခြားမှုတွေကိုလည်းလက်ခံတာမတွေ့ရကြောင်းနဲ့အခုလိုမတရားခံနေရသူတွေအတွက်ဒီတိုင်းငုံမခံနေပဲအမှန်တရားပေါ်အောင်လှုပ်ဆောင်လာကြစေဖို့အတွက်အခုလိုတရားဆွဲဆိုခဲ့တာလို့လည်းဆရာတော်ဦးတိတ်ခါကပြောပါတယ
်။ဒါကြီးကဦးကြီးကဒီလိုလည်းမကြတာလေတောင်းနေကြတယ်ဒီလိုကဒီအမှုဆောင်တာတွေကိုဘယ်လိုတွေရက်နေလဲဆိုတော့တောင်းတခြားသူတွေလည်းပြရနေပြီးတော့တောင်းပြနေလို့ဒီလိုမျိုးလုပ်တာဒီလိုဆောင်လို့ရပါတယ်ဆိုတာပြတာဒီလိုလာတယ်ဘယ်တော့မှပြရမှာမဟုတ်ခဲ့ကြဘူးဒီလိုကောင်းကင်ခံရတာမျိုးရှိတယ်လို့ဒီလိုနဲ့ဒါကဘာလို့လဲဆိုတာပြတယ်
လေဘရောင်ချင်းနီစီမံကိန်းကိုဆန္ဒပြသူတွေကိုလည်းစီမံကိန်းအကောင့်ထဲပေါ်နေတဲ့မြန်မာဝမ်ပေါင်းကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင် limited ကုမ္ပဏီတို့ကလည်းပြန်လည်တရားစွဲဆိုမှုတွေလုပ်နေပါတယ်
။ဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အစိုးရသတင်းတွေကိုမဖော်ပြရေးသတင်းမီဒီယာတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတင်ပြပေးခြင်းပါတယ်။ဆန္ဒပြမှုတွေမှာသတင်းရယူနေတဲ့သတင်းသမားတွေကိုအာဏာပိုင်တွေဘက်ကပြစ်မှတ်ထားနှိပ်ကွပ်တဲ့အပေါ်မှာစန့်ကျင်ကန့်ကွက်တဲ့အနေနဲ့အစိုးရသတင်းတွေကိုမဖော်ပြရေးသတင်းမီဒီယာတွေရဲ့လှုပ်ရှားမှုပထမခြေလှမ်းအဖြစ်နဲ့မြန်မာ Post သတင်းဂျာနယ်ကပထမဦးဆုံးအကြိမ်သူတို့ရဲ့သတင်းဂျာနယ်ထဲမှာစာမျက်နှာအလွတ်ထားပြီးတော့ထုတ်ဝေတော့မှာဖြစ်ပါတယ်။သတင်းမီဒီယာသမားတွေအပေါ်မှာရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေဘက်ကပြစ်မှတ်ထားဖမ်းဆီးရိုက်နှက်အကြမ်းဖက်ပြီးတော့ထိန်းသိမ်းခဲ့တဲ့လောက်ရက်တွေပေါ်မှာရှုံးချတဲ့အနေနဲ့ပြည်တွင်းသတင်းဂျာနယ်တွေမှာအစိုးရသတင်းတွေမဖော်ပြရေးသဘိမ့်မောက်လှုပ်ရှားမှုကိုမြန်မာဂျာနယ်လစ်ကွန်ရက်ကသတင်းသမားတွေကဥဆောင်လှုပ်ရှားနေတာဖြစ်ပါတယ်မြန်မာဂျာနယ်လစ်ကွန်ရက်ကိုဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်ဒီသပိတ်မှာပူပေါင်းပါဝင်မှုသတင်းမီဒီယာအဖွဲ့အစည်းတွေမီဒီယာတိုက်တွေကိုရှင်းပြစည်းရုံးသွားမယ်လို့မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ဝင်သတင်းသမားတွေကပြီးခဲ့တဲ့မတ်လ13ရက်နေ့ကစုဝေးပြီးတော့အစည်းအဝေးဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ကသတင်းသမားတွေကအစိုးရဌာနတွေထဲအဓိကဌာနတွေဖြစ်တဲ့နိုင်ငံတော်သမ္မတရုံးပြည်ထရေးပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းတွေကိုမိမိတို့ရဲ့သတင်းဂျာနယ်တွေမှာရက်အကန့်အသတ်တစ်ခုထားပြီးမဖော်ပြဖို့အဲ့ဒီသတင်းနေရာမှာစာမျက်နှာအလွတ်ထားပြီးတော့ဘာကြောင့်အလွတ်ထားပြီးတော့မဖော်ပြရတယ်လေဆိုတာရှင်းပြတဲ့စာသားတွေကအဲ့ဒီနေရာမှာဖော်ပြရန်စာသဖြင့်သတင်းမီဒီယာတိုက်တွေကိုစီယုံလှုံ့ဆော်နေကြတဲ့အချိန်မှာအခုလိုမျိုးမြန်မာ Post သတင်းဂျာနယ်ရဲ့ပထမဆုံးပါဝင်လှုပ်ရှားမှုကိုကြိုးဆိုပါတယ်လို့မြန်မာ Journalist ကိုရက်ကအထွေထွေအတွေ့အမှုကိုမြင့်ကျော်ကအခုလိုပြောပါတယ်
ကျွန်တော်တို့ပူးပေါင်းပါဝင်နေဆိုတဲ့ဟာဆိုတော့ကျွန်တော်တို့ကကြိုးဆိုတယ်ဟုတ်ကြနေတိုက်တွေလည်းနန်းဆက်တော်ကြီးပြောတာတော့ပါဝင်ဖို့သဘောတူကြတဲ့တိုက်တွေလည်းရှိတယ်ပေါ့နော်။ဒါကျွန်တော်တို့ကတော့ front page မှာထည့်မယ်ဆိုတဲ့ဟာမျိုးလည်းရှိတယ်ပေါ့နော်။ဒီတို့ကြံနေတိုက်တွေကတော့ဒရင်းကတိုက်ကြတော့သူတို့ front page မှာနေရာဟိုပေးဖို့ခက်ခဲရှိတာမျိုးလည်းထင်နိုင်တယ်။ဒါပေမဲ့ဟိုကျွန်တော်တို့ကတော့ဒေသမျက်နှာမှာဖြစ်စီအဓိကတော့ blend ထားမယ်ပေါ့နော်။ blend ထားမယ်အဲ့နေရာမှာဒီစာသားမထည့်ဘူး။ဒီနေရာမှာဘာကြောင့်ဒီလိုမထည့်ရဆိုတဲ့ဟာကို၃ရက်တမောင်၅ရက်ဒီနေရာမှာချင်းနေလို့ပေါ်ပြမှာပေါ့နော်။ဒီတက်ကလည်းသူတို့တင်းနေတာပြီးဖိုင်းနေထားလိုက်မယ်။အဲ့ဒါကတော့ဟိုတိုက်တစ်ခုနဲ့တစ်ခုပေါ်မှာတစ်ခါရဲဒီမှတင်တယ်သူမြေဟိုပေါ်ပြပုံပေါ်ပြနေရတော့ကြည့်ရပေါ့
ဒါအပြင်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ပြည်ကြားရေးဝန်ကြီးဦးရထွတ်ထိုးတက်ရောက်ဖို့ရှိတဲ့မတ်လ28 28 29 3ရက်ဇက်တိုင်ရန်ကုန်မြို့မှာ International Press Institute ကနေကြီးမှုကျင်းပဖို့ရှိတဲ့ Media Conference ကိုလည်းမြန်မာသတင်းသမားတွေကတက်ရောက်ခြင်းမပြုဘဲသဘိတ်မှောက်ရန်ဆုံးဖြတ်လိုက်ပြီးတော့အဲ့ဒီသဘိတ်မှာပူပေါင်းပါဝင်ကြဖို့ကိုလည်းသတင်းမီဒီယာအဖွဲ့အစည်းတွေ Media တိုက်တွေကိုရှင်းပြစည်းရုံးသွားမယ်လို့ကိုမြင့်ကျော်ကပြောပါတယ် တပိမောက်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းမှုတွေမှာဖြစ်ပွားနေတဲ့နေရာတွေအထိကိုယ်တိုင်သွားပြီးတော့သတင်းရယူနေတဲ့သတင်းသမားတွေကိုမီဒီယာသတင်းသမားတွေမှအာဏာပိုင်တွေဘက်ကတိတိကျကျနဲ့ရိုက်နှက်တာဖမ်းဆီးထိန်းသိမ်းတာတွေကိုရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတဲ့အပေါ်မှာမြန်မာသတင်းသမားတွေဘက်ကရှုံချတဲ့အနေနဲ့အခုလိုလှုံ့ဆော်တာဖြစ်တယ်လို့လည်းမြန်မာဂျာနယ်လစ်ကွန်ရက်ကဆိုပါတယ
်ဒီလိုဖြစ်ပျက်မျိုးနောက်ထပ်မဖြစ်အောင်ကျင်းလျော်တဲ့ပြောဆိုမှုမျိုးအာမခံချက်ပေါ့အာမခံချက်ဆိုတာဒီလိုဖြစ်တဲ့ဟာမဖြစ်သင့်ဘူးပေါ့နော်အခုလိုတင်းသွားရဲခံရတယ်ဖမ်းဆီးရတဲ့ထဲမှာရောမောပြီးခံရတယ်နောက်ဆိုတော့သတင်းသမားလားလို့မေးပြီးတော့တောင်ရိုက်သေးတယ်ဆိုတဲ့ဟာမျိုးကနောက်ဆိုအပြာမျိုးကမဖြစ်သင့်ဘူးလို့ပြောတယ်နောက်ဆိုမဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုအဲ့လိုမျိုးဟာမျိုးကျွန်တော်တို့လေ့ကျင့်တာအဓိကဒါပဲအဲ့လိုမျိုးမဟုတ်ဘူးねဒီဟာဥပဒေနဲ့ညီတယ်သတင်းသမားတွေကပြင်းမနဲ့ညီလို့တော့ဥပဒေချိုးဖောက်လို့ဒီလိုရိုက်ခံရတယ်ဟိုရောမောပြီးဖမ်းဆီးခံရတယ်ဆိုတဲ့ဟာမျိုးကတော့ဟိုသတင်းသမားတွေအတွက်ရည်ရှိမှာ
အခုရပိုင်းနေအတွင်းမှာပဲအာဏာပိုင်တွေဘက်ကအချမ်းဖတ်ဖြိုခွဲခဲ့တဲ့ရန်ကုန်အလုသမားဆန္ဒပြမှုတပိတ်မှာတည်င်းနောက်တွေကိုရဲလုံညုံရီတွေကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လက်ပန်းကျောင်းသားတပိတ်ကိုဖြိုခွဲရမှာလဲတည်င်းသမားတွေကိုလိုက်လံရိုက်နှက်ပြီးတော့ဒီနေ့အစိုးရတည်င်းကိုမဖော်ပြဘဲစတင်တပိတ်မှောက်ခဲ့တဲ့မြန်မာပို့စ်ချာနယ်တိုက်ရဲ့တည်င်းထောက်အလင်းဒီလို့ခေါ်တဲ့ညံလင်းထွန်းနဲ့ The Reporter ချာနယ်ကဖြိုးအောင်မြင်ဆိုရဲဒီသတင်းသမားနှစ်ဦးကိုထောင်ထဲမှာထိန်းသိမ်းခဲ့တာတွေဟာလက်ခံနိုင်စရာမရှိဘူးလို့မြန်မာသတင်းသမားတွေကဆိုပါတယ်အခုလိုမျိုးအာဏာပိုင်နေဘက်ကသတင်းမီဒီယာသမားတွေပေါ်မှာရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်လာမှုဟာပွင့်လင်းလွတ်လပ်ခါစားမြန်မာမီဒီယာလွတ်လပ်မှုရုပ်ရော်လာတဲ့လက္ခဏာဖြစ်တယ်လို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်
ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲကိုနှိမ်နင်းတဲ့အပေါ်စုံစမ်းစစ်ဆေးဖို့အစိုးရကကော်မရှင်တရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကနေအဖြစ်မှန်ကိုဖော်ထုတ်ပေးနိုင်ပါမလား။တာဝန်ရှိသူတွေကိုတကယ်ပဲအရေးယူနိုင်ပါမလားဆိုတာ VOA ရဲ့အင်္ဂါနေ့ညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။မနေ့ပြန်အင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်ဗုဒ္ဓဘူးနေ့ညနေခင်းရဲ့သတင်းလွှာအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ VOE မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကိုလည်းအေရှာဆက်ဆဲဘန်ဂျူရူကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်တင်ပြပေးပါမယ်ရှင်
အီရန်နျူကလ িয়ার အစီအစဉ်ပတ်သက်လို့အချိန်ကြာလာနေပြီဖြစ်တဲ့စီစဉ်နှိမ့်နိုင်မှုတွေကလည်းသဘောတူညီချက်တွေရယူနိုင်မှုတွေဆက်ပြီးတော့ဂျိုးပန်းနေကြချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်တို့ဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပဲထပ်ပြီးတော့တွေ့ဆုံခဲ့ကြပါသေး။တနင်္ဂနွေနေ့ကနောက်ဆုံးတစ်ကြော်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာတော့မစ္စတာကယ်ရီမစ္စတာဇာရစ်နဲ့အတူနှစ်ဖက်လုံးကကျွမ်းကျင်သူတွေနဲ့တန်တမန်အနေနဲ့ပါဝင်ခဲ့ကြတာဖြစ်ပါသေး။ယူကရိန်းနိုင်ငံကနေပြီးတော့ခရီးမယာကျွန်းဆွယ်ခွဲထွက်ပြီးတော့ရုရှားနိုင်ငံနဲ့ဝင်ရောက်တာကိုအတိအမှန်မပြုဘူးလို့ EU ဥရောပသမ္မတကဒီကနေ့ပဲထပ်ပြောသွားပြီးတော့အဲ့ဒီဒေသမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်မှာလည်းစိုးရိမ်မိတယ်လို့ပြောပါရယ်။တစ်ချိန်တည်းမှာပဲရုရှားရင်းသဘုံတွေကိုနှိမ်နင်းမှုအနောက်နိုင်ငံတွေရဲ့အကူအညီရရှိဖို့ကြိုးပမ်းနေတဲ့ယူကရိန်းသမ္မတကဂျာမနီနိုင်ငံကိုရောက်ရှိနေပြီးတော့ဂျာမန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေပါရယ်။မြန်မာနိုင်ငံမှာတရုတ်နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံတဲ့လေဗဒေါင်းတောင်ကျင်းကြီးစီမံကိန်းကန့်ွယ်ဆန္ဒပြသူတွေကို2012ခုနှစ်ကရဲခါနှိမ်နင်းခဲ့တုန်းကမီးလောင်ပုံးကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရသွားကြသူတွေကဖုန်ကြီးနှစ်ပါးကမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနနဲ့ရဲချုပ်တို့ကိုတရားစွဲထားပါတယ်နေပြည်တော်ကိုရောက်ရှိနေတဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ဒီကနေ့မနေ့10နိုင်မှာသမ္မတရဲ့လယ်တော်နေအိမ်မှာတွေ့ဆုံခဲ့ပါတယ်။အခုလောလောဆယ် KIO ကိုယ်စားလှယ်အဖွဲ့နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မဲအောင်လိုင်တို့တွေ့ဆုံဆွေးနွေးနေကြပါတယ်ရှင
်။သတင်းချင်းချုပ်ကိုမရေးတန်နာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကကျမစုမမ။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်မြန်မာပိုင်းအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသက်ချက်စတဲ့သတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.